မိုးပြဲမြို့ပတ်ဝန်းကျင်မှာစစ်ကောင်စီတပ်နဲ့ကရင်နီပူးပေါင်းတပ်ဖွဲ့တွေအကြမ်းတိုက်ပွဲတွေပြင်းထန်နေတယ်လို့ကရင်နီအမျိုးသားကာကွယ်ရေးတပ် KNDF က VOA ကိုပြောဆိုပါတယ်စစ်ကောင်စီတပ်တွေကစစ်ကြောင်း၃ကြောင်းခွဲပြီးမိုးပြဲမြို့ကိုချီတဲ့ထိုးစစ်ဆင်လာနေပြီးတိုက်ပွဲတွေပြင်းထန်နေတယ်လို့ဆိုပါတယ်မိုးပြဲတိုက်ပွဲနောက်ဆုံးအခြေအနေကိုရန်ကုန်ကသတင်းပို့ပို့ထားတဲ့အခြေအနေကိုမတ်စုမွန်ကပြောပြမှာပါ
စစ်ကောင်စီတပ်ကသူတို့လက်လွတ်ခဲ့ရတဲ့နယ်မြေတွေကိုပြန်ပြီးတော့ထိန်းချုပ်နိုင်ရေးစစ်ကြောင်း၃ကြောင်းခွဲပြီးတော့ကရင်နီဒေသကယားပြည်နယ်နဲ့ကပ်နေတဲ့ရှမ်းပြည်နယ်တောင်ပိုင်းမိုးပြဲမြို့ကိုတပြိုင်နက်တည်းချီတက်ထိုးစစ်ဆင်တိုက်ခိုက်လာနေတာပါမိုးပြဲမြို့နဲ့မိုးပြဲမြို့ပတ်ဝန်းကျင်မှာတော့စစ်ကောင်စီတပ်နဲ့ကရင်နီပူးပေါင်းတပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေပြင်းထန်နေပါတယ်လို့ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ရဲ့ဗဟိုပြန်ကြားရေးတာဝန်ခံတာအေဆိုက VOA ကိုပြောပါတယ
်စစ်ကောင်စီကတော့မိုးပြဲမြို့ထဲကိုပေါ့နော်စစ်ကြောင်း၃ကြောင်းနဲ့စစ်ကြောင်းထိုးလာပါတယ်မိုးပြဲမြို့ထဲမှာပဲတိုက်ပွဲတွေပြင်းထန်နေတာဖြစ်ပါတယ်စစ်ကောင်စီဘက်ကတော့အဓိကအပြင်းပြင်းစစ်ကြောင်းတွေမထိုးခင်မှာလက်နေကြီးတွေအရင်ပစ်ခတ်တာလက်နေကြီးတွေပစ်ခတ်တိုက်ခိုက်တာတွေအရင်လုပ်တယ်ပြီးတော့မှ drone တွေတောင်းပြီးတော့လည်းဒါတိုက်ခိုက်တာတွေပြုလုပ်တာရှိပါတယ်အခုလောဆယ်တော့ဒီမိုးပြဲမြို့ထဲမှာပေါ့မြို့ပတ်ဝန်းကျင်တွေမှာဟောတာဟိုတိုက်ပွဲတွေဖြစ်နေပါတယ်
စစ်ကောင်စီတပ်ဖက်ကစစ်အင်အားတွေဖြည့်တင်းထားပြီးတော့တပ်ရဲ့ရှေ့ဦးကနေလက်နက်ကြီးတွေနဲ့ဥတီယာမရှိပစ်ကူတိုက်ခိုက်နေပြီးတော့နောက်ကနေစစ်ကောင်စီစစ်ကြောင်းတွေချီတက်လာနေတာပါဒီလိုမျိုးစစ်ကောင်စီရဲ့စစ်ကြောင်းထိုးတိုက်ခိုက်မှုကြောင့်မိုးပြဲမြို့မှာရက်စက်တိုက်တိုက်ပွဲဖြစ်ပွားနေတာဒီဇင်ဘာလ19ရက်နေ့အထိဆိုရင်5ရက်လောက်ရှိလာပြီလို့ KNDF ဗဟိုပြန်ကြားရေးတာဝန်ခံတာအေဆိုးကပြောပါတယ်
။မိုးပြဲမြို့ပတ်ဝန်းကျင်မှာတော့ဒီထိတွေ့တိုက်ပွဲတွေဖြစ်နေတာ4-5ရက်လောက်ရှိပါပြီပေါ့နော်။ဒီထိတွေ့တိုက်ပွဲအငယ်လေးတွေစပြီးတော့ဖြစ်ပွားတာဖြစ်ပါတယ်
။မနေ့တုန်းကဆိုရင်တနေကုန်စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့တောက်လျှောက်ပစ်ခတ်တိုက်ခိုက်နေတယ်လို့ကရင်နီလူခွေတီထောင်သူဗညာခွန်အောင်ကလည်း VOA ကိုပြောပါတယ်။
တပည့်ပလတ်တပြန်လာကျွန်တော်တို့အတီချာတော့ပြောလို့မရဘူးနော်ဒါမင်းတွေကတော့တကယ်တကုံထုလို့ပေါ့နော်သူတို့ကတော့တိတဲ့တိုင်းပေါ့နေရ3ရက်သူတို့ထုပြီးပါမယ်မင်းတွေကတက်လာတယ်လို့တော့ကြားလို့ပေါ့နော်ဒါပေမဲ့တင်းချက်တော့ကျွန်တော်တို့တိစိတ်မတည်ဘူးနော်
တိုက်ပွဲမဖြစ်ပွားခင်ရက်ပိုင်းနေပါလေဖဲခုံမြို့နယ်အရှိပိုင်းနဲ့မိုးပြဲမြို့ဘက်ကိုစစ်ကောင်စီကလက်နက်ကြီးနဲ့နေ့စဉ်ပစ်ခတ်တိုက်ခိုက်နေလို့စစ်ဘေးရှောင်ပြည်သူတွေနဲ့ဒေသခံရွာသူရွာသားတွေစိုးရိမ်ကြောက်လန့်နေကြပြီးတော့တချို့ကဘေးလွရာကိုထွက်ပြေးတင်းရှောင်နေကြတယ်လို့ကရင်နီလူခွေတီထောင်သူဗညာခွန်အောင်က VOA ကိုပြောပါတယ်မိုးပြဲမြို့ကိုပြန်လည်စိုးမိုးနိုင်ရေးစစ်ကောင်စီဘက်ကအပြင်းထန်တိုက်ခိုက်နေတာလို့ဗညာခွန်အောင်ကပြောပြပါတယ်
ဘက်ကောင်ကနေလည်းပြစ်ကူတာရှိတယ်။ဖေကုံမြို့ပေါ်ကနေပြစ်ကူတာရှိတယ်။နောက်ကျွန်တော်လွန်နေလေးကနေပြစ်ကူပြီးတော့မှဘယ်ကိုပြစ်လဲဆိုတော့ဒီဖက်ဒီမိုးပြဲဟိုမြို့ပေါ်ကိုပြစ်နေတာပေါ့နော်။အဲဒီဖက်မှာတော့တပ်ပွဲကတော့အစပိုင်းကတော့တပ်ပွဲမဖြစ်နေမယ်ဒီရက်ပိုင်းတော့နည်းနည်းတပ်ပွဲဖြစ်တာတော့ကျွန်တော်ကြားတော့ပေါ့နော်။အခုတပ်ပွဲကအခုစစ်ကောင်စီကမိုးပြဲမြို့ကိုပဲပို့ပြီးတော့မှဟိုမဲပြီးတော့မှလက်နေကြီးနဲ့လမ်းလမ်းထုတာရှိတယ်။ဖေကုံမြို့ပေါ်မှာကတော့သူတို့လက်ထက်ရောက်ပါဖြစ်တော့ကြမို့ကျွန်တော်ကအဲ့ဒါတော့အတိအစင်မတည်ဘူးပေါ့နော်။
စစ်ကောင်စီတပ်ဖက်ကလာနဲ့ချီပြီးတော့ထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပါတယ်လက်နက်ကြီးတွေ drone တွေလေကြောင်းအသုံးပြုပြီးတော့အပြင်းထန်ခုခံတိုက်ခိုက်နေပြီးတော့နိုမာလာကုံပိုင်းမှာတော့ဖဲခုံမြို့ပေါ်ကိုစစ်ကောင်စီဘက်ကပြန်လည်ထိန်းချုပ်စခန်းချလာနေတာပါအဲဒီနောက်မှာတော့မိုးပြဲမြို့ကိုပြန်ပြီးထိန်းချုပ်နိုင်ရေးအတွက်ဆက်ပြီးတော့ကြိုးပမ်းလာနေတာပါလက်တလောကရင်နီဒေသကယားပြည်နယ်အတွင်းကစစ်ရေးအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးရှင်